အီရန်နိုင်ငံကမြေအောက်စစ်ရုံတွေမှာယူရေနီယံဗဟုခွာစက်တပ်ဆင်မှုလုပ်ငန်းတွေစတင်နေတာသိကြကြောင်းကုလသမဂ္ဂအနုမြူစွမ်းအင်အေဂျင်စီ IAEA ကတီးပြလိုက်ပါတယ်။ဒါပေမဲ့အီရန်နိုင်ငံကတော့နိုင်ငံရဲ့ယူရေနီယံတပ်ဆင်တဲ့စွမ်းဆောင်ရည်ဟာအလုံးချုပ်ကြည့်ရင်တိတိတသာတိုးလာတာမရှိဘူးလို့ညင်းဆိုပါတယ်။ဗဟုခွာစက်184ခုကိုအီရန်နာတန်နျူကလ িয়ার စစ်ရုံရဲ့နေရာအစ်တစ်ခုတည်းရွှေ့ပြောင်းလိုက်ပြီးလုပ်ငန်းတွေကိုမကြခင်ကစတင်လည်ပတ်နေပြီလို့ IAEA ညွှန်ကြားမှုချုပ်ဂရိုစီကဗီယက်နမ်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ဒါဟာ JCPOA ခေါ်2015တုန်းကအင်အားကြီးနိုင်ငံတွေနဲ့ပူးတွဲလက်မှတ်ထိုးခဲ့တဲ့အီရန်နျူကလ িয়ার သဘောတူစာချုပ်ကိုချိုးဖောက်လိုက်တာဖြစ်တယ်လို့ဆိုပါတယ်။အီရန်ရဲ့အခုအစည်းအဝေးဟာယူရေနီယံတပ်ဆင်ရေးပမာဏအများကြီးထုတ်နိုင်ဖို့အလားအလာနည်းတာကိုသတိပြုမိကြောင်းမစ္စတာဂရိုစီကပြောပါတယ်။2018တုန်းကသမ္မတဒိုနယ်ထရန့်အီရန်နျူကလ িয়ার သဘောတူစာချုပ်ကနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ပြီးနောက်ပိုင်းအီရန်ကလည်းနျူကလ িয়ার သဘောတူညီချက်တွေကိုချိုးဖောက်မယ်လို့ပြောင်ပြောင်လင်းလင်းကြေညာထားတာပါ။အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့အီရန်နျူကလ িয়ার အရေးညှိနှိုင်းတာတွေပြန်လုပ်ဖို့စိတ်ဝင်စားတယ်လို့အလေးနဲ့ပြောဆိုထားကြောင်းနယူးယောက်တိုင်းစ်သတင်းစာမှာရေးသားဖော်ပြပါတယ်။